မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာမိသားစုအများအပြားကတော့ကျွေးမွေးဆောင်ရှောက်မှုတက်တာစီဖို့အတွက်တမိဖြစ်သူတွေကိုငြင်းငြင်းရွရွမှာပဲအင်းအောင်ချပေးလိုက်ကြပါတယ်ဒုက္ခတဲ့မိသားစုတွေကအသက်၁၂နှစ်အရွယ်မိန်းကလေးငယ်တွေကိုအင်းအောင်ပြုတ်ပေးလိုက်တာကြောင့်အိမ်မှာကျွေးမွေးဆောင်ရှောက်ဖို့ကလေးတွေရော့သွားစေတာပါဒုက္ခတဲ့မိသားစုအများအပြားကကလေးတွေများကြပြီးကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကဝေဖန်ကြပြီးတဲ့စားနပ်ရိက္ခာကမလောက်မငါဖြစ်တယ်လို့လည်းပြောဆိုကြပါတယ်ခေါ်ဆက်ပစားဒေတာကဘူခါလီမာနေထိုင်တဲ့ရိုဟင်ဂျာဒုက္ခတဲ့ No and Kick ကတော့အခက်အခဲတွေကြောင့်ပဲအသက်မပြည့်သေးတဲ့သမီးတွေကိုအိမ်အောင်ချဖို့မဖြစ်မနေစီစဉ်ရတာလို့ပြောပါတယ်ခင်မုန်းဖြစ်သူကတွက်ချပါရလိုက်နေတာကြောင့်အလုံးမလုံးနိုင်တဲ့အကြောင်းစားနပ်ရိက္ခာထောက်ပံ့မှုကလည်းနည်းနည်းပဲရတာကြောင့်ကလေးငယ်ရောက်တဲ့မိသားစုကိုကောင်းကောင်းမဆောင်ရှောက်နိုင်ဘူးလို့ပြောပါတယ်။ဒါကြောင့်လဲအသက်14နှစ်အရွယ်ဂျန်နတာရာနဲ့အသက်17နှစ်အရွယ်ဂျိုဟိုရာတို့အတွက်ခင်ပွန်းလောက်ရှာနေတာလို့ VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအကူအညီပေးရေးအဖွဲ့ BRAC ရဲ့အစီအစဉ်မှုကတော့စားနပ်ရိက္ခာပြဿနာကြောင့်ရိုဟင်ဂျာမိန်းကလေးငယ်တွေအသက်မပြည့်ခင်အိမ်အောင်ပြုတ်ကျရတဲ့ကိစ္စကအထူးပဲစိုးရိမ်စရာဖြစ်နေတဲ့အကြောင်းအစိုးရနောက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဘက်ကဒီပြဿနာကိုပို့ပြီးတော့ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်ရှင်